စစ်ကောင်စီတပ်တွေကသခိုင်းတိုင်းကဝက်လက်နဲ့ကမ်ဘလူမျိုးနယ်တွေမှာနေမြေရှင်းလင်းရေးတွေသက်တိုက်လုပ်နေတာကြောင့်ရွာသားတွေဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဝက်လက်မျိုးနယ်အစီအကျန်းကြေးရွာတရွာကိုဝင်ရောက်မိရှုခဲ့သလိုကမ်ဘလူမျိုးနယ်တွေမှာလည်းကြေးရွာတချို့မိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမုံပြောပြပေးမှာဖြစ်ပါတယ်ဗျ ကျောင်းမြောင်းတိုင်းနယ်ဘက်ကစစ်ကောင်စီတပ်တွေကဝင်ရောက်လာပြီးတော့ကျေးရွာဖုန်ကြီးကျောင်းအပါအဝင်နေအိမ်တွေကိုမီးရှို့ခဲ့တာကြောင့်ရွာသူရွာသားတွေထွက်ပြေးနေကြရတယ်လို့
ဒေသခံပြည်သူတို့ကဗီအိုကိုအခုလိုပြောပြပါရယ်မနက်ကသူတို့ညနေ6နာရီလောက်သာရောက်လာတယ်6နာရီပြီးတော့ရွာထဲကိုရှောင်းဝင်းရင်းမဲ့တနက်တည်းရိုက်ပြသွားတယ်အဲ့တော့မှာအခုကလေးတယောက်လည်းမှန်တယ်လို့အဲ့ရောက်ပြီးသူတို့နောက်ကမကြောက်ဘူးဆယ်မိနစ်15မိနစ်မှာဖုန်ကြီးကြောင်းလိုက်ဆောင်းပြီးတော့ဖုန်ကြီးကြောင်းကနေဆောင်းပြီးတော့မှာဝီတက်လိုက်တာကဖုန်ကြီးကြောင်းအပါအဝင်တရွာလုံးကြီးကြီးကြာကြသွားတယ 的类型，压个那车的，那样东样的车，这里有哪里有水里有我里有公共的用的，然后土的里咖喱，把爸妈的后妈我们也来着，公共物管理都过来。
စစ်ကောင်စီတပ်သားတဦးတေဆုံးခဲ့တယ်လို့ဝက်လက်မြို့နယ်အရှိချမ်းရွှေဘိုခရိုင်တရင်18ကပြန်ကြားရေးတာဝန်ခံကိုနဂါးလေးက VOA ကိုပြောပြပါတယ်
။အဲ့မင်းညာကဒီကစားရွှေဘိုရင်းနဲ့အပြန်နဲ့ပြစ်ခတ်မှုတွေရှိရင်ကျွန်တော်တို့ကရဲဘော်သုံးဦးကြားတယ်။ဒီကစားပဲဒီကစားပဲကရဲဘော်သုံးဦးကြားတယ်
။စစ်ကောင်စီတပ်တွေဟာချောင်းမီးတို့ရွာကိုမီးရှို့ပြီးတမန်းချင်းရွာဘက်ကိုဆက်တက်သွားပါတယ်။ပြီးတော့တမန်းချင်းရွာကနေအိမ်တချို့ကိုလည်းမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ချောင်းမီးတို့ကျေးရွာနဲ့ချောင်းမိုင်ဝင်းကျင်လောက်ပဲဝေးတဲ့ဝက်လက်နယ်တွေကတအုံကျေးရွာကိုလည်းဒီကနေ့မနက်ပိုင်းကနောက်ထပ်စစ်ကောင်စီတပ်စစ်ကြောင်းတစ်ခုဝင်လာတာကြောင့်ကျေးရွာ၅ရွာလောက်ကပြည်သူတွေစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘိုမြို့နယ်ဘက်ကနေဝက်လက်နယ်တွေကိုဝင်လာတဲ့နောက်ထပ်စစ်ကြောင်းကတအုံကျေးရွာကိုဝင်ရောက်မှွေနှောက်ပြီးအုံပေါက်ကျေးရွာနဲ့မောင်းတက်ကျေးရွာတွေစီကိုဆက်တက်လာပါတယ်။လက်ရှိမှာတော့မောင်းတက်ကျေးရွာမှာစခန်းချနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီစစ်ကြောင်းတစ်လျှောက်မှာရွာသားတို့ဖမ်းခံရတာရှိတယ်လို့ဒေသခံတို့ကအခုလိုပြောပြပါတယ်
။မောင်းတက်နဲ့ခွေးတဲ့ကုန်းလေးကဟွာလေ၄နိုင်နဲ့ဝေးတာလေ၄နိုင်ဝေးတော့မနေရဘူးဖြစ်နေတာ။ဖောက်ဆောင်ရတော့ကသူတို့ဒီဘက်ခိုးလာလိမ့်မယ်လို့သတင်းပေါက်လာတာနဲ့ဒေသဆောင်နေရတော့ပါ။လေးရောဆောင်ရတဲ့တအုံအုံမမောင်းတက်ခွေးတဲ့ကုန်းလက်ကောင်းကြော်တော့ရှိတော့ပါလူကြီးတွေဆောင်ရတဲ့အဲအုံမောက်ရွာကတော့တော်တော်များများရှိတယ်။အုံမောက်ရွာက40ဦးလောက်ဆန်းခါရတယ်လို့ပြောတယ်
။အနီးဝန်းကျင်ရွာတွေဖြစ်တဲ့ဂွေးပင်ကုန်းရွာ၊ဆယ်ကြီးရွာကရွာသားတွေဟာလည်းဘေးလွရာကိုကျိုးပြီးတော့ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဂွေးပင်ကုန်းရွာမှာပြီးခဲ့တဲ့မေလကပဲစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုစစ်ဆေးရေးတွေအတွင်းမှာကျေးရွာနေအိမ်တချို့မိလောင်ဆုံးရှုံးခဲ့ရပါတယ်။ရွာသားတချို့ရွာကိုပြန်နေပြီးတော့အခုတခါမှထပ်ပြီးတော့စစ်ချောင်းနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ကမ်းဘလူမြို့နယ်ထဲမှာလဲစစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းဟာအောက်တဲကျေးရွာမှာစခန်းချနေပါတယ်။နောက်နေအိမ်တချို့ကိုမီးရှို့ခဲ့ပြီးမနေ့ပိုင်းမှာတော့ကျေးရွာကနေထွက်ခွာသွားတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီနေ့ထပ်ရှို့တယ်ကြ။မညတော့ကသူတို့အိမ်မှာစခန်းချအိပ်ပြီးတော့ဒီနေ့ထပ်ရှို့ပြီးတော့ခုတော့ထွက်နေပြီပေါ့ဗျာ။ဒါပေမဲ့ရွာရဲ့ဟိုအလုံးကြီးကိုကျွန်တော်တို့ရှင်မှာဟိုကွန်ဖာမဖြစ်ဘူးပေါ့ဗျာ။သူတို့ဘက်ကတော့လက်နဲ့ကြီးနဲ့သိရအောင်ရမ်းပစ်နေတာပဲရှိရဟုတ်တယ်ကြ။အခုရွာထွက်သွားကလေးနဲ့ကျွန်တော်တို့သွားတဲ့လမ်းကြောင်းတွေကိုတန်းပစ်သွားတာပေါ့။၅ရက်နေ့ဆက်ရှို့တယ်ကျွန်တော်တို့ကမ္ဘလူမြောက်ချမ်းမှာ၅ရက်နေ့ရှို့တယ်၆ရက်နေ့ရှို့တယ်ခုနှစ်ရက်နေ့နားတယ်ရှင်းနေရှို့တယ်မနေ့က၉ရက်ပါဒီ၉ရက်နေ့ထပ်ရှို့တယ်ပေါ့ဗျာဒီနေ့
မိုးရင်းကာလဝင်လာပြီဖြစ်လို့ဒေသတွေမှာစစ်ပြေးဒုက္ခတွေတွေအတွက်အမိုးအကာတွေအထူးလိုအပ်နေတယ်လို့ဒေသခံပြည်သူတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ကျေးရွာနေအိမ်မီးလောင်ဆုံးရှုံးသွားသူတွေအတွက်လည်းနေစရာခက်ခဲတွေကကြုံနေရတယ်လို့စားနပ်ရိက္ခာနဲ့ဆေးဝါးလိုအပ်ချက်တွေပါရှိနေပါတယ်။စကိုင်းတိုင်းပြည်မှာတော့ရင်းမပင်ပလဲ6ဦးမြင့်မှုအရတော့ဝက်လက်စားတဲ့တိုင်းစစ်ဌာနချုပ်ထိုင်ရာ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးလှုံလာနေပါတယ်ရှင်။